ရကိုင်းပြည်နယ်တွင်းနဲ့အွန်လိုင်းမှာပါမြန်မာတပ်မတော်ကဝါဒဖြန့်စစ်ပွဲလှုပ်လာတဲ့အပေါ်စိုးရိမ်မှုပိုတိုးလာရကြောင်းရိုဟင်ဂျာအဖွဲ့အစည်း29ဘက်ကအောက်တိုဘာ31ရက်နေ့မှာစုပေါင်းထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြပါတယ်။ရကိုင်းတိုင်းရင်းသားတွေနဲ့ရိုဟင်ဂျာအတိုင်းဝန်ကြားညီညွတ်စွာအတူရှင်တွဲနေထိုင်ရေးကိုမြန်မာတပ်မတော်ကဖျက်ဆီးနေပြီးပဋိပက္ခတွေပိုဖြစ်လာအောင်သွေးထိုးလှုံ့ဆော်ဖို့ကြိုးပမ်းနေကြောင်းလည်းကြေညာချက်မှာစွပ်စွဲထားတာပါ။မြန်မာစစ်တပ်ဟာပြီးခဲ့တဲ့သတင်းပတ်တည်းရိုဟင်ဂျာနဲ့ရခိုင်လူမျိုးတွေကြားစေဝမ်းကွဲစီမဲ့သွေးတိုးလှုံ့ဆော်မှုတွေလုပ်ခဲ့ကြောင်းဥပမာဗီတင်အခြေဆိုင် Brock ရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ရဲ့ဓာတ်ပုံနဲ့ Facebook account တွေပြီးခဲ့တဲ့ရက်ပိုင်းတွေပေါ်ထွက်လာခဲ့ပြီးရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေစီကငွေကြေးထောက်ပံ့မှုတွေယူပြီးလှုံ့ရှားနေတယ်လို့ရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌ Facebook account တွစာမျက်နှာကနေဆွဆွဲရေးသားထားကြောင်းအဲ့ဒီ post ကိုထောင်တောင်းချီတဲ့ပရိသတ်ကဖတ်ရှုခဲ့တယ်လို့မြန်မာစစ်တပ်ရဲ့ Opera Mini ရုပ်သံ channel ကလည်းပြန်လည်မျှဝေထားတယ်လို့ထောက်ပြပါရယ်ဒီဆူဆွဲချက်တွေဟာခိုင်လုံတဲ့သတင်းအရင်းမြစ်တွေပေါ်အခြေခံပြောဆိုနေခြင်းသာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါရယ်မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာရခိုင်ပြည်နယ်တွင်းမှာဆက်ရှိနေစေဖြစ်တဲ့ရိုဟင်ဂျာတွေကို NDA တွင်တွန်းပို့နေတယ်လို့ဖြစ်နေတယ်လို့ပြစ်တင်ရေးသားထားပါရယ်မြန်မာစစ်တပ်ကရောအစိုးရကပါနိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပယ်ချထားပါရယ်ခင်ဗျာ